မြန်မာပြည်သူ2000ကျော်ရေဘေးတွင်နေပြီး46ဦးတို့ကလည်းသေဆုံးခဲ့ရတယ်လို့မြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကပြောဆိုလိုက်ပါတယ်။ရေဘေးတွင်နေတဲ့ပြည်နယ်နဲ့တိုင်း12ခုတို့ထဲက4ခုကိုအစိုးရကအရေးပေါ်အခြေအနေကြေညာပြီးအစိုးရအပါအဝင်အဖွဲ့အစည်းတွေကတနင်္လာပိုင်းရေဘေးကယ်ဆယ်ရေးလုပ်နေပေမဲ့ရေကြီးမှုကြောင့်လမ်းပန်းဆက်သွယ်ရေးပြတ်တောက်တာကြောင့်ဘေးတွေရာဒေသအားလုံးကိုရောက်ဖို့အခက်အခဲဖြစ်နေကြဆဲပါ။ရေဘေးကူညီရေးလိုအပ်တဲ့စာနာရိက္ခာအပြေအဝရဖို့အတွက်ဒေါ်လာတန်20လိုအပ်တယ်လို့လည်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ရေဘေးကယ်ဆယ်ရေးအစိုးရဘက်ကဘလောက်ခြုံငုံလို့ဆောင်နိုင်တယ်လဲဆိုတာကိုတော့မတ်သိငေထိုက်ကစူးစိတင်ပြချပါရစေ
။ပြည်နယ်နဲ့တိုင်းဒေသကြီး12ခုတို့မှာရေဘေးတင်တာကြောင့်လူပေါင်း46ဦးသေဆုံးခဲ့ရပြီဖြစ်တယ်လို့ဒေသတစ်ခုလုံးရေလွှမ်းမိုးသွားတာကြောင့်ရေဘေးတွင်နေရတဲ့ဒေသတွေရဲ့အောက်ခြေသတင်းတွေရဖို့လည်းခက်ခဲနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ခိုင်ကပြောပါရစေ။
တိအပြောက်ကနောက်ဆုံးတင်ရင်အရာက46ရှိတော့တွားရည်လိုက်နေတဲ့ကန့်တ်ချက်ရှိတော့ဒီကခြေပြင်းကတင်လုံးဖြစ်သွားတော့ဒီကတင်လုံးဖြစ်သွားတဲ့ခါကျတော့တွားလိုက်ကန့်တ်ချက်ဖြစ်သွားတော့တွားလိုက်ကန့်တ်ချက်ဖြစ်သွားတဲ့အကြောင်းမလို့လည်းဒါတလို့ထောက်ပါတာနဲ့ဟိုအင်းကြီးဖြစ်တာပေါ့တင်ရအောင်လည်းလည်းခက်သွားတာပေါ့
စကိုင်းတိုင်းတစ်ခုထဲမှာတင်ရေဘေးတွေ့သူတသိန်းကျော်ရှိနေပြီးအများစုကိုလည်းအစိုးရအပါအဝင်အဖွဲ့အစည်းပေါင်းစုံကကူညီကယ်ဆယ်ရေးလုပ်နေပေမဲ့အကူအညီတွေကတော့မလုံမလောက်ဖြစ်နေသေးပါအစိုးရဘက်ကအပူတပြင်းကယ်ဆယ်ရေးလှုပ်ဆောင်နေရတဲ့အခြေအနေကိုလည်းဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ခိုင်ကအခုလိုပြောပါတယ
်။ဟုတ်တယ်ကျွန်တော်ကကျွန်တော်တို့အပွင့်ပြူပေါ့။ပွင့်ပြူစေတုပ်တွေအဆလင်း POQ ကအဲ့မှာကျွန်တော်တို့ရေသေးတင်တဲ့လူ18000လောက်ကျော်လောက်ဖြစ်တာ။ကလေးကတော့နည်းနည်းကျော်လာပြီပေါ့ဗျာ။ကလေးကကြတော့ကျွန်တော်ဘယ်လောက်လောက်ရှိလဲ။ကလေးက9000ကျော်လောက်7000လောက်ရှိတယ်။စကန်တိုင်းတစ်ခုလုံးဆိုတော့တသိန်းကျော်တယ်စကန်တိုင်းအခုတော့ဆိုးသောပိုင်းမင်းကင်းတို့ကမ်ဘလူးတို့ကျောင်းသားတို့ကတော့နည်းနည်းဟိုနည်းနည်းလေးဟိုကျသွားပြီပေါ့ပြီးခဲ့တဲ့ဓာတ်တော်မှာတော့ကလေးပေါ့ဗျာကလေးရဲ့ပွင့်ကျူရဲ့မနေ့ကတော့ကျတော့ကျွန်တော်တို့နှစ်ပေါ့ညောင်ဦးဘက်မှာညောင်ဦးကမနေ့ကတော့ကျွန်တော်ခုနကပေါ့အိမ်တော်စု400ကျော်ပေါ့လူရ1600ကျော်ပေါ့နောက်တစ်ခါမြင်းညာအိမ်တော်စုက582လူရ2300ကျော်ပေါ့အဲ့ဒါကျွန်တော်ပွင့်ပြူရယ်ကလေးရစိုးစိုးပိုင်းရနော်ကလေးရနည်းနည်းစောတယ်ကလေးပြီးတော့ပွင့်ပြူပြီးတော့မှကျွန်တော်တို့ညောင်ဦးပြီးတော့မှခုနမြင်းကြပေါ့ဒါတက်တလို့ပေါ့ဒါမဲ့အရင်နေရာတွေကလည်းကျွန်တော်တို့လက်လွတ်လို့မရသေးဘူ
းပြည်နယ်နဲ့တိုင်းဒေသကြီး12ခုတို့မှာရေဘေးတွေ့ပြီးသတင်းဖတ်တွေကြာလာပြီးတဲ့နောက်မှာတော့အစိုးရကပြီးခဲ့တဲ့သတင်းဖတ်တုန်းကပဲချင်းရခိုင်မကွေးနယ်စကိုင်းတိုင်းတို့ကိုအရေးပေါ်ဒေသတွေအဖြစ်ကြေညာပြီးကုလသမဂ္ဂထံအကူအညီပေးဖို့ကိုလည်းမြန်မာအစိုးရဘက်ကတရားဝင်အကူအညီတောင်းခံခဲ့တာပါဒီအကူအညီတောင်းခံချက်ကြောင့်ပဲကုလစားနပ်ရိက္ခာအဖွဲ့ WFP ကပဲခူးကချင်းချင်းမကွေးမွန်ရခိုင်နဲ့စကိုင်းတိုင်းတို့ကရေဘေးသင့်သူတသိန်းခွဲတို့ကိုအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးဆောင်ရွက်နေတယ်လို့လည်းWFP ကဩဂုတ်လ3ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုထားပါတယ်။အီယာဝတီတိုင်းပဲခူးမကွေးချင်းကချင်ကရင်မန္တလေးမကွေးမွန်ရခိုင်စကိုင်းရှမ်းနယ်ရန်ကုန်တိုင်းနဲ့ပြည်နယ်12ခုလုံးမှာသတင်းဘက်တွေနဲ့ချီပြီးရေကြီးရေရှမ်းမှုတွေမြေပြိုတာတွေကြောင့်လူပေါင်း2000ကျော်လို့ဘေးသင့်နေကြတယ်လို့လည်းကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောဆိုထားပါတယ်။မနေ့ဩဂုတ်လ2ရက်နေ့ကစလို့ WFP ကရေဘေးတင့်သူတွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေပြီးရေဘေးတင့်သူတွေကိုဒီနှစ်ကုန်အထိစားနပ်ရိက္ခာထောက်ပံ့ဖို့အမေရိကန်ဒေါ်လာသန်း20လိုအပ်မယ်လို့လဲစော်ဩထားပါတယ်။ WFP ကထောက်ပံ့ပေးတဲ့စားနပ်ရိက္ခာတွေကိုတော့တက်မတော်ရဟတ်ယင်လေယင်တွေနဲ့မြန်မာပုတ်ကလေးက၄ချောင်းလိုင်း3ခုတို့ကတည်ယူပို့ဆောင်ပေးနေပြီး WFP နဲ့အကူအညီပေးရေးမိတ်ဖွဲ့အဖွဲ့အစည်းတွေရဲ့စားနပ်ရိက္ခာအကူအညီတွေကိုတက်မတော်ဘက်ကတည်ယူပို့ဆောင်ပေးခြင်းသာဖြစ်တယ်လို့လဲ WFPပြရဲ့အစီရင်ခံစာကဖော်ပြထားပါတယ်လက်ရှိမှာတော့ပဲခူးတိုင်းအတွင်းကရေဘေးတင့်သူ13000ချင်းပြည်နယ်အတွင်းကလူပေါင်း4900ကချင်းပြည်နယ်တဲက4800မကွေးတိုင်းတဲကရေဘေးတင့်သူ28900မွန်ပြည်နယ်မှာ4500ရခိုင်ပြည်နယ်မှာ34300စကိုင်းတိုင်းအတွင်းမှာ9300တို့အတွေ့စားနပ်ရိက္ခာတွေကိုဩဂုတ်လ2ရက်နေ့ကစလို့ဖြန့်ဝေပေးနေပါတယ်လို့လဲ WFP ကဩဂုတ်လ3ရက်နေ့ထုတ်အစီရင်ခံစာမှာပြောဆိုထားပါတယ်ရှင်